ခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ပြဿနာတွေခြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံလောက်ကန်နေတဲ့အခွင့်အလမ်းတွေနဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာပါငပလီမာဒီဒီပတ်ထက်ချင်းပါသွားတဲ့အခမ်းအနားမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတာဝန်ယူမှုရှိတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်တွန်းအားပေးနိုင်တယ်ဆိုပြီးပြောသွားပါတယ်စီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အခြေတဲကိုပြင်ရှင်းရမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်ကဲဆမ်းမှုတွေရောဘာတွေများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါ။ပြည်နယ်ဆွေးနွေးသွားဖို့အတွက်ကိုစီးပွားရေးပညာရှင်ဦးမင်းခင်နောက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှည့်ထုတ်မီတို့ကိုဖိတ်ကြားထားပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုလေးလမ်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်ကိုစတင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုအချင်းယုံသုံးသက်ချက်ကလေးတွေကြားချင်ပါတယ်။အရင်ဆုံးအနေနဲ့ကတော့ဆရာဦးမင်းခင်ကျွန်တော်တို့ဒီဒေသတွင်းဖွံ့ဖြိုးမှုတွေကနေအခုဒီရခိုင်ပြည်နယ်မှာကြုံနေရတဲ့လူခွေရေးပြဿနာတွေနဲ့နက်ကန်ပြစ်ခတ်တွေရောပါဖို့ဆိုလို့ရှိရင်ဘလောက်တိုက်တာတင်များအထောက်အကူဖြစ်လာလိမ့်မယ်လို့များကျွန်တော်တို့မျှော်လင့်နိုင်မယ်ဆရာ
အဲကျွန်တော်တို့ပထမဆုံးပြောရမှာကတော့ဒီဓမ္မကြီးမှာဆယ်ရက်အထူးအလက်ထက်ကလေးကပြောခဲ့တာရှိတယ်ဓမ္မကြီးရဲ့ဆေးရုံးမတည်မှုလုံးဟာ26ရာခိုင်နှုန်းရှိတယ်အခုရဲ့ဆိုတာချင်းကြီးအဲ့ဒါမဟုတ်ပါဘူးကမ္ဘာပိုင်းရဲ့လေလာရေး2014မှာလေလာကြရာဒီမှာနိုင်ငံရဲ့ဆေးရုံးမတည်မှုလုံးဟာ 38.5 ရာခိုင်နှုန်းရှိပြီးတော့အခုရဲ့ဆိုတာရခိုင်ပြည်နယ်ပါဒါပထမတော့အများပြထားတဲ့အချက်ပါဒါနံပါတ်1ပေါ့လေဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာလူငယ်တွေစစ်တေမှာပြည်နယ်ကြီးက20လောက်ပြည်နယ်ကြီးနေတာဆိုရင်ကလည်းတစ်ခုနဲ့မှာအမေရိကန်ဒေါ်လာ10 billion လောက်ရှိပါတယ်နော်အဲ့ဒါဒီတော့ပြည်သူ့မှာလေပြည်သူ့မှာရခိုင်ပြည်နယ်မှာလေဓမ္မနိုင်ငံအတိုင်းအတာလေရှင်ပြီးတော့ကြီးပွားချမ်းသာလေဒီပါရေးရည်ရည်ရှိနေရှိပါတယ်။ဒါတော့လေဒီကနေ့ထိရခိုင်ပြည်နယ်ရဲ့အခြေအနေဟာဒီလူကြီးအခြေအနေကတိုးတက်မလာတဲ့ဒီပြဿနာတွေတစ်ခုပြီးတစ်ခုထပ်တိုးပြီးကျွန်တော်တို့ရေဆိုင်နေရတယ်ကရခိုင်ပြည်နယ်ကိုရင်းနှီးမြှုပ်နှံမှုဖိတ်ခေါ်လာကြပါရင်းနှီးမြှုပ်နှံရပါဆွေးနွေးနဲ့အခြေအနေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်မှုအခုလည်းဒီကြောက်ဖြူရှင်လက်စင်စစ်တမ်းစမှာရေးလို့ဒါကြောင့်ကျွန်တော်တို့ရှင်နေတန်းကြီးပိုင်လေးကိုခါရီးဒီကျွန်တော်တို့မှာရှိနေတဲ့ရှင်တန်းကြီးဒီမလေးရှိတယ်နော်။ဒါကြောင့်လည်းကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ကျောင်းမြေတွေလူမျိုးရေးစီဝါရေးနိုင်ငံရေးပြဿနာတွေကတစ်ဖြည်းဖြည်းပြီးတော့ဟိုကျက်သေးလာတဲ့အခြေအနေကိုရောက်တယ်ဆိုတော့ကနော်။ဟိုသွားကြတယ်လေရင်းလို့ခင်တမင်းရေးချလိုက်ရရင်ဖြည့်ရှင်းဖို့ရခိုင်ပြည်နယ်စီဝါရေးလူမျိုးခုရေးတက်ဆိုင်ပြည်လေဘူးတော့မလို့တယ်ဟုတ်အားရကြမမြင်လို့ပါဘူးတ
ကယ်ဟုတ်ကဲ့တကယ်တော့ဒီရခိုင်ပြည်နယ်ဆိုတာဒီဟိုစွန့်ရင်တို့ကုန်ထုတ်လုပ်ငန်းတို့ဒီခီးသွားလုပ်ငန်းတွေအတွက်စီးပွားရေးအခြေခံကောင်းနေတကယ်တော့ရှိနေမိသားပါဒါပေမဲ့လည်းဒီဟိုဖွံ့ဖြိုးမှုကဆရာပြောလို့ဆိုရင်အနေဆုံးတော့ဖြစ်နေတယ်တကယ်တော့စစ်ဆိုးကဆက်ဆက်ကစီမံခန့်ခွဲမှုကြောင့်ပဲပြောပေါ့နော်တနင်္ဂနွေလုံးဒီလိုစီးပွားရေးနှိမ့်ချခဲ့တဲ့အထက်မှာရခိုင်ပြည်နယ်ကအခုလိုနှိမ့်ချဆုံးဖြစ်နေရတာဟိုအဓိကအခြေခံအကြောင်းရင်းတွေကဘာကြောင့်လဲဆရာ
အခြေခံအကြောင်းရင်းပြောမယ်ဆိုရင်တော့ကိုယ်ကအမှန်ဒီမှနိုင်ငံဟာတရားစတာလေးဟလာအရင်းကြီးတည်းရှိရဲ့နဲ့အချိန်ကဖွံ့ဖြိုးခဲ့ရင်းနဲ့အခုအင်တာနက်ကြတော့ရဆိုရင်မြန်မာနိုင်ငံအတွင်းမှာနောက်တစ်ခေတ်ခုနကမြန်မာနိုင်ငံကျေးဇူးအသေးစားလေးကြရင်လေဒီကဟာရခိုင်ပြည်နယ်မှာပဲဒီချိန်ကရခိုင်ပြည်နယ်ဖွံ့ဖြိုးခဲ့တာလေးလို့ရှိနေဒါရီကလေဟိုကျွန်တော်တို့ဒီကိစ္စတဲ့ပေါ့လေကိစ္စတဲ့ခိုင်အစိုးရပြည်တော်ဒီစစ်ပြောဟိုရက်ကက်စစ်စမာရခိုင်ပြည်ကအတော်လေးကိုဟိုရှိရှိခံရတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့နော်ပြောအဲ့တော့ရခိုင်ရဲ့ဟိုလားဟိုလက်မှတ်စစ်ကြီးရချီကဆောက်နော်ကွန်ပျူတာတက်ကြီးဟာနော်တကယ်ထိပြောင်းလုပ်ခဲ့တာဟိုမရှိတဲ့အတွက်ကျွန်တော်တို့ဟိုလားဒီရောက်ဖက်ကမွတ်စလင်တွေကိစ္စတွေနဲ့ဟိုလားတဖြည်းဖြည်းဟိုကျင်းရှိပြီးပိတ်ထုတ်ခံရတဲ့အခြေအနေဟာအခုလိုတဖြည်းဖြည်းခါရဲ့ဟိုပုံပြောဟိုဆင်းရဲလာရတဲ့အခြေအနေကိုဟိုပုံလုံးစက်ကူကတ်တူပေါ့နော်ကျွန်တော်တို့ဖြစ်လာတဲ့လူချပေါင်းယူဆပါတယ
်ဟုတ်ကဲ့ဆရာဆိုတော့ဒေါက်တာမေရဲ့သဘောထားကနေကျွန်တော်တို့ဒီရခိုင်ပြည်နယ်မှာစီးပွားရေးအရာနောက်ပြီးဖွံ့ဖြိုးရေးအရာတိုးတက်မှုတွေဟာကျွန်တော်တို့လက်ရှိဖြစ်နေတဲ့လူခွင့်ရေးပြဿနာတွေလက်နက်ကင်ပြစ်ခတ်တွေကိုရောပါဖို့အတွက်ဘလောက်တိုင်းတာတိအထောက်အကူဖြစ်လာနိုင်မယ်လို့မျှော်လင့်ထားတယ်ခင်ဗျာ
အာဟုတ်ကဲ့ရှင်ဒီပုံမှာကြာလို့ရှင်ကျမအနေနဲ့ဒီဟိုကျမတို့ရဲ့ရခိုင်ပြည်နယ်ရဲ့စီးပွားကွန်ပျူတာမှုစီးရင်မှုတက်မှုကိုအဲကျမတို့ပြောရမယ်ဆိုလို့ရှင်တော့ရခိုင်ပြည်နယ်ကနှစ်ပေါင်းများစွာလက်မရှိခံရတယ်ဆိုတော့အမှန်ကဲပါဆိုအစိုးရဆက်ဆက်ရခိုင်ပြည်နယ်ကိုပြည်နယ်တစ်ခုဖြစ်သတ်မှတ်ခဲ့ပေမဲ့ပြည်နယ်တစ်ခုမှာရှိရတဲ့ကျန်လက္ခဏာတွေကိုဖြစ်စည်းမပေးခဲ့တာအစိုးရမြတ်ရဲ့ချုံးချက်ပါဒါအနေပြီးတော့နံပါတ်1အဲတခုပါနောက်တစ်ခုကပါလဲဆိုလို့ရှိရင်အခုလူခွင့်ချုပ်ပေါင်းမှုတွေရှိလာတယ်အဲလက်လက်ကန်တက်ခွင့်တက်ခတ်မှုတွေရှိလာတယ်လို့ပြောတာအခုမှရှိရပါဒါရှိရနေပြီးတော့ကျမတို့နေပြီးတော့ဒီ9နှစ်တောင်မှမရှိသေးပါဘူးဟိုဒါကြောင့်မလို့ဒီအကြောင်းအခြေခံအကြောင်းရင်းတရားကပါလဲဆိုလို့ရှိရင်အချုပ်သူများရဲ့အဲလက်တော့စွာအခန်းကြီးဒုလူထုပေါ်မှာနေပြီးမျှတစွာမဆက်ဆံခဲ့တဲ့အရလက်တွေဖြစ်ပါတယ်အခုဒီနေ့ကပြန်စားရတယ်ပေါ်များတယ်ပြီးလို့ရှိရင်ပင်လယ်ပြင်ကြီးထွက်ပေါက်ရှိတယ်ကမ္ဘာမှာဆိုလို့ရှိရင် trade လုပ်တဲ့နိုင်ငံတိုင်းမှာကြီးလိုက်ပါပင်လယ်ထွက်ပေါက်ရှိတဲ့မြို့တွေကဆိုလို့ရှိရင်နယူးယောက်ကိုပြောမလားဟိုချီကာဂိုပြောမလားအဲကျွန်တော်တို့အနည်းဆက်ဆုံးနေပြီးတော့ဒီစင်ကာပူကိုပြောမလားဟိုဒီလိုထွက်ပေါက်တွေကခိုင်ပိုင်ဆိုင်ထားတာပါဒီလိုမျိုးပိုင်ဆိုင်ထားတဲ့တဘာဝကပေးထားတဲ့နေပြီးတော့တယံစာရနဲ့တဘာဝရဲ့ဖြစ်တည်မှုကိုအစိုးရဆက်ဆက်လက်ယူရှုတဲ့အခါမှာအဲခိုင်ပြည်နယ်ကစင်းရတံပဲမကောင်းပဲနဲ့စင်းရစင်းရနေရပါဒါကြောင့်မလို့တကယ်တမ်းကြားလို့ရှိရင်ရခိုင်ပြည်နယ်ဒီအဲစင်းရတွင်းကိုရောက်သွားတဲ့အတိတ်အကြောင်းရင်းကအုတ်ချုပ်သူများရဲ့အပြစ်မကင်းပါဘူးအုတ်ချုပ်သူများရဲ့လက်ယူရှုမှုရဲ့စီမံခန့်ခွဲမှုဟိုဒါလွဲမတာမဟုတ်ပါဘူးစီမံခန့်ခွဲမှုမှာတမင်တကာကိုနေပြီးတော့ရခိုင်ပြည်နယ်ကိုဟိုလက်ယူရှုခဲ့တယ်ခရုမဆိုင်ခဲ့တာရခိုင်ပြည်နယ်မှာပိုင်ဆိုင်တဲ့ဒါကျမဟိုအပြုတ်သဘောမမြင်တဲ့အနေနဲ့ကြည့်တာမဟုတ်ပါဘူးကျမအတတ်နိုင်ဆုံးအပြုတ်သဘောအကောင်းဆုံးနဲ့ကြည့်တိတိုင်းတောင်မှဒီစကလုံးတွေဟာတိုက်ကိုဟိုအပြုတ်နေတဲ့တုံးတုံးတဲ့အုံုံဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ဟိုကျမတို့ရခိုင်ပြည်နယ်ဒီစင်းရဖို့မတင်ပါဘူးသေးဖို့မတင်ရအောင်လေတဘာဝကပိုင်ဆိုင်ထားတဲ့တရားစာရရှိတယ်လူသားတရားစာရရှိတယ်တဘာဝတရားစာရရှိတယ်ဒါတွေကိုစီမံခန့်ခွဲဖို့အစိုးရဆက်ဆက်ပြက်ကွက်ခဲ့တာပါဒီဆက်ပြက်ကွက်မှုကလည်းနှစ်ပေါင်း80ကျော်ရှိပါခဲ့ပြီဒါဝင်နေပြီးတော့ဒါပထမဆုံးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဒါလမ်းပွင့်လာတယ်လို့ကျမတို့ဆိုနိုင်ပါမယ်ရှိဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီလိုကိုရင်းနှီးမြှုပ်နှံမှုသူကစီမံခန့်ခွဲမှုဟိုဒီအားနေခဲ့တယ်ဆိုတော့ဆော်ဆော်ဆရာဦးမင်းခင်လည်းထောက်ပြပါတယ်ဒေါက်တာမင်းလည်းထောက်ပြပါတယ်ဆိုတော့ကျွန်တော်တို့ဒီတိုင်းသာဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအစ်စ်တွေကိုကျွန်တော်တို့ကမျှော်လင့်နေမယ်အစားရှိပြီးသားတွေကိုစနစ်တကျစီမံခန့်ခွဲပြီးလုပ်သွားမယ်ဆိုရင်ရောရခိုင်ပြည်နယ်ကဟိုတိုးတက်နိုင်တဲ့အလားအလာရှိနေသလားဒေါက်တာမင်း
ဟုတ်ကဲ့ရှင်ကျမတို့ခံပြီးညတိုးတဲ့စင်ခိုချက်တွေရှိတယ်လို့ဒီစင်ခိုချက်တွေကိုရင်ဆိုင်ရလို့ရှင်အခွင့်အရေးကောင်းကြီးကြီးရရှိလာမှာဖြစ်ပါတယ်။ဒါပေမဲ့အဓိကအဖြစ်ခံပြီးရင်းနှီးမှာလည်းအားနည်းချက်တွေရှိပါတယ်။အဲ့ဒါပါလဲဆိုလို့ရှင်ကျမစောစောကတင်ပြခဲ့တယ်လို့စဉ်းစားဖြစ်တယ်လို့ပဲကျမတို့နှစ်ပေါင်းများစွာလက်ယူရှုတဲ့အထက်မှာပညာရေးလက်ပါပါတယ်။ကျမတို့စီးပွားရေးတစ်ခုကိုစတင်တည်ထောင်လုပ်မယ်ဆိုလို့ရှင် Bay Investor ဆိုပါ Bay FTM ဆို Bay ဒီတွင်ကနေပြီးတော့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းမဆိုအောက်ကြည့်မယ်ဆိုလို့ရှိရင်တို့မှနေပြီးတော့ capital ရှိပြီဆိုလို့ရှိရင်တို့ labor နဲ့ land labor ဒါကိုကြည့်မှာပါတို့ရခိုင်ပြည်နယ်မှာနေပြီးတော့ labor ကိုလည်းအဆင့်မြင့်တင်ရမှာပါကျမတို့ skill labor လိုအပ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဟိုဆောင်ရမ်းရမယ့်ကိစ္စတွေမှာနေပြီးတော့ဒီကျမတို့ land ရှိပါတယ်နေရာဒေသရှိမယ်ဒါပေမဲ့ labor ရှိတယ် labor ကိုမှ skill labor ဖြစ်ဖို့အတွက်ကျမတို့မြင့်တင်ရမှာပါနောက်တစ်ခု capital တမားတွေများများလာဖို့လိုပါတယ်ပြည်တွင်းထဲမှာနေပြီးတော့ capital ရင်းနှီးမြှုပ်နှံမဲ့သူရှိပေမဲ့အဲ့တခုကဘာမရှိကဘာနဲ့ရှင်ဖို့ဆိုလို့ရှင်ဘာမရှိဘူးဆိုလို့ရှင်ကျွန်တော် technology မရှိပါဘူးရင်းနှီးမြှုပ်နှံသူမှာဒီ land labor capital နောက်ဒီ technology မရှိဘူးဆိုလို့ရှင်ကဘာနဲ့ရှင်ဖို့ကမလွယ်ပါဘူးဒါကြောင့်မလို့နေပြီးတော့ရှိတဲ့အရင်းကြီးတွေကိုရှိတဲ့လူသားစာကိုမြင့်တင်ဖို့ဆိုတည်တယ်ကျွန်တော်တို့မှာ scale labor ဖြစ်ဖို့အတွက်ဒါမြင့်တင်ဖို့ကဏ္ဍတစ်ခုလိုပါအောင်ပဲ land တစ်ခုကလွယ်လို့ရှင်ကျန်တဲ့အရာတွေဆိုရခိုင်ပြည်နယ်ပါဝင်ရမတနိုင်ငံလုံးမှာဖြစ်စည်းဖို့တည်းမရှိမနေဒီ PPP ပြပါအစီအစဉ်လုပ်ငန်းရှင်များရော investor တွေရောဟိုဒါတွေကိုနေပြီးတော့အခြေချအောင်စပြီးတော့စီမံရမှာပေါ့ဒါကြောင့်မလို့အစီအစဉ်လုပ်ငန်းကိုစတင်လုပ်ဆောင်မယ်မြန်မာနိုင်ငံမှာအဓိကအရေးပါတဲ့အဲကျမတို့ land ရှိပေမဲ့နေပြီးတော့ capital အားနည်းပါမယ်နောက်က labor ရှိပေမဲ့လည်းကျမတို့ skill labor ဖြစ်ဖို့တင်ပြရပါမယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုကျွန်တော်ဆော့ဆော့မေးရဲ့မေးခွန်းလည်းကျွန်တော်ပြန်ကောက်ချင်ပါတယ်ဆိုတော့ကျွန်တော်တို့လက်ရှိအခုဒီပြီးခဲ့တဲ့ဒီငပလီမှာကျင်းပသွားတဲ့အခမ်းအနားဆိုရင်တော့ရင်းနှီးမြှုပ်နှံမှုအစ်စ်တွေပြည်တွင်းပြည်ပအစ်စ်တွေထပ်လာပြီးလုပ်ဖို့ဆိုပြီးတော့အဓိကစွဲဆောင်မှုရည်ရွယ်ပြီးတော့ကျင်းပသွားတာပေါ့လေဆိုတော့ဒီလိုအစ်စ်တွေကိုကျွန်တော်တို့မျှော်နေမယ်စားလက်ရှိရှိနေပြီးတဲ့ဆော့ဆော့ဆရာဦးမင်းခင်လည်းပြောသွားပါတယ်တကယ်တော့ရင်းနှီးမြှုပ်နှံမှုပမာဏရခိုင်ပြည်နယ်မှာတော်တော်ကြီးမားမားရှိနေပါတယ်ဆိုတော့ဒါတွေကိုပဲကျွန်တော်တို့ကစီးရီးချစီမံခန့်ခွဲပြီးလုပ်သွားမယ်ဆိုရင်ရခိုင်ဒေသဖွံ့ဖြိုးရေးမှာအထောက်အကူဖြစ်လာနိုင်လား
ဟုတ်ကဲ့ရှင်ကျမတို့ကဒီခန့်ပြီးနေမှာနေပြီးတော့ဟိုအရေးကြီးတာကကျမမြင်နေရတာကဘာလဲဆိုလို့ရှိရင်ဒီတိတာထင်ရှားတဲ့ရင်းနှီးမြုပ်နှံမှုပါဥပမာအပြည့်ဒီအစိုးရကနေပြီးတော့ပြီးခဲ့တဲ့အစိုးရကလည်းလုပ်ခဲ့တယ်ဒီအစိုးရလက်ထက်မှာလည်းဆက်လက်လုပ်နေမယ်ဆိုပြီးတော့ဥပမာတခုပြရမယ်ဆိုလို့ရှိရင်ပုံနဲ့ကျွန်းအစီအွားရေးစံမှုဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျမတို့ဒီကဲဝင်တကယ်ကိုအကောင့်ထဲပေါ်လာအောင်အကောင့်ထဲမပေါ်ပါဘူးဆိုတော့ကျမတို့မှာကနေပြီးတော့လုပ်ငန်းတစ်ခုကိုတည်တည်ချာချာဟိုဒီအလုပ်လုပ်နေရရကြအောင်ပြီးလို့ရှိရင်ဒီစီးပွားရေးသမားတွေကလည်းစပြီးတော့အခြေတည်အောင်နေပြီးတော့ဒီဆုံးဖြတ်ထားတဲ့လုပ်ထားတဲ့အလုပ်တွေကိုရုံလုံးပေါ်အောင်လုပ်ရမှာဖြစ်ပါတယ်ဟိုဒါမှမဟုတ်ဘယ်နဲ့ခုနလိုမျိုးအစ်တည်လာမယ်ဆိုလို့ရှိရင်ကျမတို့ရှိမှာအဟောင်းကြီးလေးရှိမှာပါအုံးလက်စားကိုနေပြီးတော့ရုံလုံးပေါ်အောင်ဆောင်ရွက်ရမှာပါ။ဒါဝင်လည်းလိုအပ်တဲ့ဆက်ကအစိုးရဆက်ကဆိုလို့ရှိရင်အစိုးရကအထောက်ပံ့ပေးရမှာဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ကျွန်တော်တို့ဒီ SME လုပ်ငန်းတွေကိုနေပြီးတော့ခုနပြောသလိုရုံလုံးပေါ်အောင်တချို့ SME လုပ်ငန်းများဆိုလို့ရှိရင်တော့ပြည်သူတွေအထူးသဖြင့်နေပြီးတော့ဒီ capital နဲ့ပြည်သူတွေချင်းတက်ဖို့ဟိုဒီလုပ်ငန်းဆောင်တာအဆင့်ဆင့်တွေကနေပြီးတော့ကြောက်ခဲ့ရတာဒီများပါတယ်။ဟိုဒီအတားအဆီးကိုလျှော့ဖို့လိုပါမယ်ရှင်။ဒါကြောင့်မလို့နေပြီးတော့ဒီရှိနေပြီးသားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုတွေကိုအစိုးရအနေနဲ့ထက်ကရောအကောင့်တွေရုံလုံးပေါ်အောင်ကောင်းထည့်ဖို့လိုအပ်တယ်လို့ပဲဒီကနေပြီးတော့ဒီ PPP လောက်ရမယ့်လုပ်ငန်းဆိုလို့ရှိရင်လည်းအစိုးရအနေနဲ့တွန်းအားပေးဖို့လိုပါမယ်။ဘာလို့လဲဆိုတော့ကျမတို့နိုင်ငံကဖွံ့ဖြိုးတည်တဲ့နိုင်ငံမဟုတ်သေးတဲ့အခါကြလို့ရှိရင်တော့အစိုးရရဲ့အဆက်တလန်းကဒီ government အကနေ intervention တချို့တွေလိုပါအောင်မယ်ရှင်ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့အတွက်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရှိသလိုအီးမေးလ်တွေပို့ထားတာလည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်။တူဦးကတော့ကိုရင်ကြီးစံတော်ပါသားပါ။ကိုရင်ကြီးစံတော်ပါသားဆွေးနွေးခြင်းနဲ့မင်းမြတ်ခြင်းနဲ့ရှိရင်ဆွေးနွေးမင်းမြတ်နိုင်ပါတယ်။အဲ
တိုင်းရဲသားဒေသတွေမှာ COA စီမံခင်းကြီးတွေလုပ်မဲ့ဆိုတော့ကြောင်းကြိုးစားပါတယ်နော်။ဒါပေမဲ့ဥပဒေကမပြေရသေးတော့တိုင်းရဲသားတွေဒေသတွေမှာဘလောက်ပဲစီးပွားရေးလုပ်စေတာမို့တိုင်းရင်းသားတွေအတွက်ခံစားချက်ကနည်းနည်းလေးတော့ရှိမှာပါ။ဒါကတော့ NLD ကဥပဒေကိုဘယ်လောက်ပြင်ပြင်းနိုင်မလဲဆိုတာက NLD ဘက်ကရဲ့အစွမ်းအစံနဲ့တက်ဆိုင်ပါလေဗျ။နှစ်ထောင်ဆင်းနဲ့တာထွက်စီယုံကြီးလောက်တင်ကဒေါ်သမားစုကြီးပြည့်ပြည့်ကစားရှိပါတယ်။တိုင်းရင်းသားတွေမိမိတို့ကညမာကိုမိမိတို့မထပ်ပြီးနိုင်လေနဲ့မြန်မာနိုင်ငံဒီမိုကရေစီမရနိုင်ဘူးလို့ဆိုပြပါတယ်နော်။မှန်ပါတယ်။လွတ်လပ်ရေးအမြင်နောက်ပိုင်းအနည်း၆၀တက်တာမှာတိုင်းရင်းသားတွေကလည်းဟောက်တီပတ်တီဘာမှတိုးတက်ကြတာမရှိပါဘူး။
ဟုတ်ကဲ့ပါဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးကြပါရဲဥချောတောင်းဖြစ်ပါရဲဥချောတောင်းဥချောတောင်းဆွေးနွေးကြတာမင်းမြင့်နေတာရှင်လဲဆွေးနွေးမင်းမြန်လို့ရပါရဲ
ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုမင်းမြန်ရှင်တယ်ဆိုတာခဲ့ဟိုကျွန်တော်ရဲ့အမြင်သဘောထားကိုနည်းနည်းဆွေးနွေးပြန်ပြပါဟိုကျွန်တော်တို့ဟိုတန်းပြည်ပြည်ဒီပြန်လေးတိောက်တဲ့ကာလတစ်ခုကိုဟိုခြေခံကြကြမသွားပြင်းနဲ့ဟိုဝိညာဉ်မှာဘာဖြစ်ပါဒီတတိဘာလုံးမယ်ဆိုတော့အပေါ်ရန်ကြာအနေထားမျိုးကျွန်တော်ပြည့်မြင်ရတယ်ဒီဘာတွေ့ကြုံရပေါ့လေဟိုအဓိကကကျွန်တော်တို့နိုင်ငံကိုဟိုသမယိုးကြဟိုစိတ်ကြိုးရနိုင်ငံကနေပြီးတော့စက်မှုနိုင်ငံဆိုပြီးတော့ပြောတယ်သို့တော့ဒီနေ့ဒီရှင်ပြအဲ့ဒါတွေဟာအစိုးရချက်ချက်ဘာမှအကောင့်စမပေါ်နိုင်ခဲ့ဘူးလို့လို့ဒီရခိုင်ပြည်နယ်အေးစီးပွားရေးအတွက်အေးရင်းနှိုင်းပြီးတော့ဟိုအစိုးရကပေါ်ပြောတယ်နောက်ဟိုဘတော့၆ပြူ SCZ ကိုပို့ပြီးတော့မှဘတော့ရှင်းနေသုံးနေလေဆိုရင်ဟို၆ပြူ SCZ ကဘယ်နေမှန်းမသိသေးဘူးဟိုတော်တွေတောင်းတွေဒီရောက်တော်တွေဟိုရောင်းဝယ်နေတယ်ဟိုကျော်ရှိကတမျိုးနောက်ကတမျိုးနဲ့အမျိုးမျိုးကြီးတွေဖြစ်နေတယ်အဲဆောကဒီဟိုဒီလိုတော့ကိုယ်တော်ကြီးတော်ထုတ်မေပြောသလိုကျွန်တော်တို့မှာဒီအရှိခံကြတဲ့ဟိုမီးတို့လမ်းတို့ဟိုဟိုတခြားသောဗန်စနစ်ဆိုတာတွေတော့ဟိုကြည့်ကြပါသေးတယ်ထားလိုက်ပါအောင်လို့လို့ရှင်ရခိုင်ပြည်နယ်ကိုဟိုရော့အင်းတို့လုပ်ဖို့နေနေတာလားလက်ရှိအချိန်မှာရခိုင်ပြည်သူတွေရခိုင်ပြည်မှာထွက်တဲ့ပင်လေကြီးနားမှာနေတဲ့ဒေသကလူတွေငပိငချောင်းနဲ့ငရုတ်ပြီးတွေကိုထိုင်းနိုင်ငံနဲ့ဗမာပြည်ကမှာပြီးတော့စားနေရတဲ့အချိန်နဲ့တပကတိအချိန်နဲ့ပါဆိုတော့ရွှေမတောင်ကြီးတစ်ခုလုံးဆိုတာလည်းပဲကြောင်တလင်းတွေခါပြီးတော့အဲ့ဒီမြေတွေကိုတော့ဘသူတွေပိုင်ဆိုင်ထားတယ်ဆိုတော့အခြေခံတကယ်ကိုကြားတဲ့ပြဿနာတွေကိုပါတယ်။ဒါနဲ့နောက်တစ်ခုဟိုတက်တက်ဖြစ်ဖြစ်ဒေဝိတ္တရဲ့အခြေခံအကြဆုံးကသဘာဝပတ်ဝန်းကျင်ကိုအခြေမီမထိသိမ့်ဖို့အတွက်ဥပမာသဘောကနာနာတကနည်းပညာနဲ့ထုတ်လုပ်တဲ့အုတ်တွေ ဟိုဥမာဟိုမိခံအုပ်လို့ပဲဆိုဆိုရေပေါ်အုပ်လို့ပဲဆိုဆိုအဲ့ဒါတွေကိုနိုင်ငံနဲ့အခွင့်ရခိုင်ပြည်နယ်ပါဝင်မှာဒါကိုပဲသုံးရမယ်ဒါဒီသဘာဝပတ်ဝန်းကျင်ရောစွမ်းအင်ကုန်ကြမှုရောကုန်ကြစည်ရောအကုန်လုံးတက်တာစီတယ်ဆိုတာကိုအစိုးရမှာဟိုမူဝါဒတစ်ခုအနေနဲ့ချထားတာမတွေ့ရသေးဘူးဆိုတော့အခြေခံအားဖြင့်ကတော့ဒီအဓိကကျတဲ့အကြောင်းအရာတရားတွေမပါဘဲနဲ့ဘာလို့လို့ဘာရှမ်းတာတော့မယ်ရခိုင်ပြည်ကြီးမှာဒါတွေလုံးလိုက်ပါဆိုပြီးတော့အပေါ်မှာဒီလေးဖြစ်လာကြအကြောင်းမရှိလို့ရခိုင်ပြည်မှာလည်းဖြစ်လာမယ်မဟုတ်ဘူးလို့ကျွန်တော်ဆွေးနွေးရှင်နေကြ
။ဟုတ်ကဲ့ကျေးဇူးပါဆွေးနွေးပေးတာဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးဖို့ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့ပုံစံလေးရှင်းနေပါသေးတယ်။အရင်ဆုံးစာတစာကတော့ဦးစိန်မောင်ရဲ့စာပါမတ်စုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်ဟာဖွံ့ဖြိုးမှုနှေးကွေးနှိမ့်ချနေတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒေသခံပြည်내သူပြည်내သားများကဒါကိုပဲအာရုံထားပြောဆိုနေကြပါတယ်ပြည်내ဖွံ့ဖြိုးတိုးတက်ဖို့ဒေသခံတွေကအလွန်ကိုလိုလားနေကြပါတယ်နိုင်ငံတော်အစိုးရရဲ့ရခိုင်ပြည်내အပေါ်ဖွံ့ဖြိုးရေးကြိုးပမ်းပေးမှုတွေနည်းပါးနေလို့သူတို့ကိုအလေးထားအရာသွေးပြီးတော့ဂရုစိုက်ဆောင်ရွက်ပေးဖို့လိုလားနေကြပြီးတော့မကျေနပ်မှုတွေနဲ့အပြစ်ဆိုနေကြပါတယ်အခုနိုင်ငံတော်အစိုးရကဂရုစိုက်အလေးထားပြီးတော့ရခိုင်ပြည်내ဖွံ့ဖြိုးရေးအတွက်စီးပွားရေးကဏ္ဍကနေကျိုးပန်းဆောင်ရွက်မှုအစီအစဉ်ချမှတ်ဆောင်ရွက်ပြီးတော့မှဖြစ်ပါတယ်။နိုင်ငံသားယင်းနှီးမြုပ်နှံသူတွေကိုရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းကြီးများအခြေစိုက်ထူထောင်ကြဖို့ဖိတ်ခေါ်ပေးနေပါပြီ။ဒီအစီအစဉ်ဟာရခိုင်ပြည်နယ်သားများအဖို့မိမိတို့ရဲ့စာနာကိုဖြည့်ဆည်းပေးမှုလို့သဘောထားရှုမြင်ပြီးလိုလိုလားလားနဲ့လက်ခံဝိုင်းကူဆောင်ရွက်ကြဖို့လိုပါတယ်။သို့မှသာအစီအစဉ်တွေချုံးဝေအောင်မြင်ပြီးတော့ပြည်နယ်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ခံကြိုးဆိုကြောင်းစာနာထုတ်ဖော်ပြသကြပါသဘောထားတွေကိုထင်ရှားအောင်ထုတ်ဖော်ပေးကြဖို့လိုပါတယ်ဒီလိုလုံးဆောင်မှုမပြုဘဲနဲ့အစိုးရကိုမကျေနပ်စိတ်တွေနဲ့ဂက်လန်လုပ်နေကြရင်တော့မိအေးနှခါနာတဲ့ဂိမ်းပဲစိုက်ပါလိမ့်မယ်အကျိုးခံစားရမှုတွေနေတာဆုံးရှုံးရပါလိမ့်မယ်ဆိုတာကိုသိရှိကြဖို့လည်းလိုပါတယ်ပြည်သူညီရင်အခက်အခဲအကြက်တဲတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်ရခိုင်မျိုးသားပါတီနဲ့အေအေတို့ဟာနိုင်ငံရေးအရာမိတို့ပင်သဘောထားရှိနေစေကြစေကားမှုအခုစီးပွားရေးအရာအကျိုးဖြစ်စေမဲ့လှုပ်ဆောင်မှုများကိုစီးပွားရေးအမြင်နဲ့ပဲသုံးသပ်ပံ့ပိုးကူညီကြရမှာဖြစ်တယ်လို့ဆိုချင်ပါတယ်။နောက်ဖြစ်လာမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထဲမှာဒန်းတူရည်တူရလာမဲ့အကျိုးတရားတွေကိုသဘောထားကြည့်ပြီးကြိုးကြောင်းစီစဉ်တုံတရားနဲ့အခုကတည်းကလက်ခံဆောင်ရွက်ကြဖို့လိုအပ်နေကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်။ဒါကြောင့်အခုချမှတ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ဆောင်ရွက်မှုအောင်မြင်ရေးဟာရခိုင်ပြည်သူများကအမြင်ကျကျနဲ့မိမိတို့ရဲ့ဆန္ဒပြည့်မြောက်ရေးကိုဥစ္စာရင်လိုဥစ္စာရင်ခဲကူညီလှုပ်ဆောင်ဖို့အပေါ်မှာမူတည်နေပါကြောင်းဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ကျေးဇူးပါမေတ္တာမျိုးကဦးစိန်မောင်ရဲ့ဆာပါနောက်ဆာတစ်စောင်ကတော့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ဆာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အထွေအနာပြေဝမရှိတဲ့အပြင်အရင်စစ်ဆိုးရတွေရဲ့ပွန်းလင်းမြင်သာမှုမရှိတဲ့ပြည်ပရင်းနှီးမြုပ်နှံမှုတွေကိုပြင်ဆင်ပြည့်စွက်ပြောင်းလဲလုပ်ကိုင်နေရတာကြောင့်ဒေသခံပြည်သူတွေမျောလင့်သလိုအကျိုးရလဒ်ကောင်းတွေချက်ချင်းမခံစားကြရတဲ့အပေါ်အမျိုးသားရေးလှုပ်ရှားသူတွေရဲ့လူမျိုးရေးမုန်းတီးမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးလှုပ်ရှားမှုတွေဟာကြီးမားတဲ့စိန်ခေါ်မှုတွေလို့ပဲယူဆမိပါတယ်။ဒါပေမဲ့ရခိုင်ဒေသတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူထားတဲ့အမေစုဟာတူတောင်းလုံးတဲ့ကာလအတွင်းမှာကျိုးပန်းနေတော့ARSC အစိုးရအဖွဲ့ရဲ့ရဲစခန်းတွေကိုကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာပြီးစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်ရမှာနိုင်ငံတကာကအာရုံစိုက်လာတဲ့ဒုက္ခသည်ပြဿနာပေါ်ပေါက်လာခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားခဲ့ပါတယ်။အဖက်ဖက်မှစည်ရဲနှိမ့်ချနေတဲ့ရခိုင်ပြည်နယ်မှာပွင့်လင်းမြင်သာပြီးစီးစနစ်ကျတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာခြင်းအဖြစ်လောက်ကိုင်းအခွန်လန်းတိုးပွားလာပြီးပညာရေးချမ်းမာရေးအခြေအနေတွေလည်းထိုးတက်ကောင်းမွန်လာနိုင်ပါတယ်။ဒါပြင်စီးပွားရေးဖွံ့ဖြိုးမှုတွေနဲ့အတူလူမှုစည်းနှံတွေတိုးတက်မြင့်မားလာကလူမျိုးရေးမုန်းတီးမှုတွေရောနေချဆင်းလာနိုင်ပြီးမတူညီတဲ့လူအဖွဲ့အစည်းအချင်းချင်းကြားသဟဇာတာဖြစ်ဖြစ်နေထိုင်နိုင်ရေးအလေးချင်းတွေတိုးတက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့မောင်ရသနအပေးစာပါ။နောက်ထပ် email ဆောင်ပို့ထားတာတော့အောင်မတန်းဆိုတဲ့ account ပတ်ချင်းမှာသူကတော့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးခွင်လန်းနေရရခိုင်လူမျိုးတို့အတွက်မဟုတ်ပဲလူနည်းစုနဲ့တစ်ဆုပ်စာစစ်ဘုံစုနဲ့သူတို့နဲ့နေဆက်သူတွေခရိုနီတွေခိုးပြားတွေအစိုးရထိပ်ပိုင်းကောင်းဆောင်တွေတို့သာဖြစ်သွားမှာပါဆိုပြီးသူကတန်တရားမြင်နဲ့ရေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆက်ဆိုရှေ့ပိုင်းမှာလည်းဆွေးနွေးသွားကြတဲ့ပုံကိုယ်တွေကပြောနေတာတခုကတော့ဒီဒေသတွင်းမှာဒီရမယ်အကျိုးမြတ်တွေကိုအရင်းမြစ်တွေကိုပေါ့လေခွားဝေသုံးဆွဲအပိုင်းတွေဆွေးနွေးသွားတာတွေရှိရောဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်ကိုအရင်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေကိုယ်ဒေသကထွက်တဲ့အကျိုးမြတ်တွေကိုကိုယ်တိုင်မခံစားဘူးဆိုတော့ခံစားချက်တွေရှိနေတာတော့ဒီခိုင်ပြင်းတဲ့တခုရဲ့လည်းမဟုတ်ပါဘူးဆိုတော့ဒီလိုဒေသခံတွေချိန်နေလောက်ဒေသတွင်းဖွံ့ဖြိုးမှုတွေကရလာမယ်အကျိုးမြတ်တွေခွဲဝေသုံးဆွဲရေးအပိုင်းမှာရောကျွန်တော်တို့ဘာတွေလိုအပ်ချက်တွေရှိနေလဲဘာတွေလုပ်ဖို့လိုနေလဲဆရာ
ဒီတော့ကျွန်တော်တို့ကျွန်တော်တို့စစ်ပေါင်းရသော နောက်ကြကြတဲ့အသေးဆုံးပြည်တွေဘဝချောက်သွားတဲ့အချိန်ကျတော့ရခိုင်ပြည်တွေကရခိုင်မိသားရခိုင်ပြည်သူပြည်တွေပြည်နယ်သားတွေပေါ့ပြည်နယ်သူပြည်နယ်သားတွေကသူတို့ကျေးဇူးကြီးတယ်ဒီမျိုးအကြာရမှာပါဝင်နေကြမ်းခလာလုတ်ဆောင်နေကြမ်းတဖြည်းဖြည်းနဲ့ဆက်လဲလာကျွန်တော်တို့ဟိုပြည်တွေတဲ့ကလူကြီးတွေကလည်းအခုဟိုလာနိုင်ငံတကာကိုအများကြီးသိကျူအားပြထွက်သွားလိုက်ကြတယ်အဲ့လိုပဲရောက်ထင်ပါလေပဲဒုက္ခတွေခလုတ်ပိလောက်ချီဆက်ပြီးပြည်တွေရဲ့လိထွက်သွားလိုက်ကြတယ်အခုဒီခိုင်ပြည်တွေမှာကျွန်တော်တို့ဟိုစကားချိတ်ဖို့တောင်းမှာဘုရားကားရှိတဲ့အခြေအနေရောက်ပါပြီကျွန်တော်တို့ကဆိုတော့ကဟိုဆိုတော့ကျွန်တော်ပြောလို့ရတယ်အဆိုးထဲမှာအဆိုးဟာသိခိုင်းကြည့်လေတယ်ဒီမှာဒီမှာယဉ်မြင့်မှုတွေကျွန်တော်တို့ဝင်နေဒါပေမဲ့အဲ့ဒါတွေကပြည်တွင်းလုပ်ငန်းတွေတိုးတက်လာဖို့အတွက်ချီရောက်လို့ပြနိုင်လိမ့်ဘူးပြည်တွင်းလုပ်ငန်းတွေလက်တွေ့အလုပ်တွေကိုဟလာပြီးတော့ချုံးပြီးတော့ကျွန်တော်လုပ်ထိုင်မှုဒူလီပြေးတယ်ဆိုရင်အဲ့ဒါတွေတက်ပြီးတော့စစဆူရရခိုင်လေဒီခိုင်ကျင်းရအဲ့လိုရှိနေတယ်ရှိတော့ကျွန်တော်ဆိုတော့ပြောလို့ဒီပြုတ်နေကြပုံစံလည်းတော့မရဘူးကျွန်တော်တို့ဒီနေ့ကအများစုပေါ့နော်ကျွန်တော်အသေးစားလက်စားလုပ်ငန်းလေးလုပ်သားလေးပါဝင်လာနေအောင်လို့တိတိကျကျအခြေအနေဆွဲပြီးတော့လုပ်အားပါရောက်လာအောင်ဆရာသူတို့ကလုပ်ငန်းလေးထူတော်ပြီးလုပ်ရနိုင်အောင်ကျွန်တော်ဖန်တီးယူမှာတကယ်တော့ပါဝင်လာနိုင်တဲ့အခြေအနေဖြစ်လာမယ်ဆုံးဖြတ်ချက်များတော့အဲ့လိုဖြစ်လာတယ်လို့လားကတော်တော်ပကောင်းရအဲ့ဒါတော်တော်လေးဒီစိတ်ကြည်ကြရလဲကောင်းလို့မနေကြလဲကောင်းတယ
်ဟုတ်ကဲ့ပါဆရာကျွန်တော်ဒီနောက်ထပ်တောတရှင်တယောက်ပေးထားတဲ့စာလဲဖော်ပြချင်ပါတယ်သူကတော့ဥလာထွန်းတကုံမျိုးစစ်ကရေးထားပါသူကတော့ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းရမှာတဲ့စီးပွားရေးဖွံ့ဖြိုးရေးနည်းလမ်းကလုံးတဲ့နည်းလမ်းတစ်ခုဆိုတာရှင်းပါတယ်မှန်ပါတယ်ဒါပေမဲ့စီးပွားရေးတနည်းပြောရင်ငွေကြေးတန်ဖိုးနဲ့လူသားချင်းစာနာထောက်ထားမှုလူမျိုးတစ်မျိုးရဲ့ရည်တည်မှုကိုယ်ပိုင်ပြဋ္ဌာန်းခွင့်တနည်းပြောရင်လူမျိုးနယ်တစ်ခုရဲ့လူသားဆိုင်ရာကုန်သက်ကိုဝယ်လို့ရနိုင်တယ်လို့ခံယူနေမယ်ယုံကြည်နေမယ်ဆိုရင်တော့ရခိုင်ပြည်နယ်ဒေသတစ်ခုလူမျိုးရေးလက္ခဏာနဲ့ကုန်သက်ကိုငွေကြေးတန်ဖိုးနဲ့တယ်လို့ရမယ်လဲလို့ရမယ်ဆိုတာလုံးဝမဖြစ်နိုင်တဲ့စိတ်ကူးယဉ်မှုသာဖြစ်ပါလိမ့်မယ်ဒါပြင်နိုင်ငံတကာနဲ့ပြည်တွင်းကပြည်သူတွေစိတ်ပူနေတဲ့တရုတ်နဲ့ရခိုင်တရုတ်ရဲ့ရခိုင်ပြည်နယ်ကိုမျက်စိချနေတဲ့မဟာဗျူဟာကိုဖုံးကွယ်လဲစားဖို့ကြိုးစားမှုတစ်သက်ဖြစ်မယ်ဆိုရင်လည်းလုံးဝမအောင်မြင်နိုင်တဲ့နိုင်ငံရေးလမ်းစဉ်တစ်ခုသာဖြစ်မှာပါတဲ့ရခိုင်ရဲ့မဟာဗျူဟာချတဲ့ပထဝီအနေထားနဲ့ရခိုင်မှာအပိုးထန်ဆုံးသဘောတရားစာတတ်ဖြစ်တဲ့ Rare Earth တို့ကိုလဲဦးမှုယူဖို့ကြံစည်နေတာကိုဖုံးကွယ်ဖို့ဆိုရင်ဒါလည်းလေထဲတိုက်ရင်စောင့်နေရဖြစ်မယ်ဆိုတာတွေ့လာရမယ်ဆိုတာကိုစောင့်ကြည့်ကြပါဆိုပြီးသူကရေးထားပါတယ်ဆိုတော့ကျူးလာထွန်းရဲ့စာတော့ဒီရခိုင်ပြည်နယ်မှာဖွံ့ဖြိုးရေးဆိုရင်တရုတ်နိုင်ငံကဒီဖွံ့ဖြိုးမှုတွေကိုလေဝချိုးသွားမှာကိုစိုးရိမ်မခင်းတဲ့သဘောထားတွေလည်းတွေ့နေရပါတယ်ဆိုတော့ကျွန်တော်ဒေါ်တွမေကိုဆွေးနွေးစေချင်ပါတယ်ဟိုဆိုတော့ဟိုကျွန်တော်တို့ဒီလိုမျိုးပေါ်လေအခုလက်ရှိမှာကိုတရုတ်နဲ့လုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရခိုင်မှာပြဿနာတွေလည်းပေါ်နေတာလည်းရှိနေတာဆိုတော့ကျွန်တော်တို့ဘက်ကဒီလိုမျိုးနောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေဝင်လာခြင်းအဖြစ်ကြုံရနိုင်တဲ့ကိစ္စတွေကိုဘလိုမျိုးကိုယ့်ဘက်ကကိုယ်ခံအကောင်ပြင်ထားဆင်ထားဖို့လိုမလဲ
ဒီလိုမျိုးကိုခံအကောင်အောင်ပြင်နာဖို့ကအဓိကအရေးကြီးတာကျွန်တော်တို့ဒီနိုင်ငံတကာတရုတ်ကလည်းပဲ ILO အဖွဲ့ဝင် WTO အဖွဲ့ဝင်တစ်ခုအဖွဲ့ဝင်ဖြစ်ပါတယ်ဆိုတော့ WTO အဖွဲ့ဝင်များလိမ့်နာအဆောင်စီးရမယ်နိုင်ငံတကာ practice တွေကိုနေပြီးတော့အဲသူတို့လိမ့်နာကျင့်သုံးဖို့ဆိုကျွန်တော်တို့ကတောင်းအားပေးရပါမယ်နောက်တစ်ခုကဘာရှိလဲဆိုလို့ရှိရင်ကျွန်တော်တို့ဒီတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်တို့ကြောက်ရွံ့ရှင်ဒီမြုံမြမောကတဆင့်တက်ဖြူ project ကတဆင့်ရခိုင်ပြည်သူတွေကဟိုဒီအတွက်ကိုတရုတ်ရဲ့ရင်းနှီးမြုံမြမောကိုနေပြီးတော့ဒီ negative sense နဲ့ကြည့်ပါတယ်ဒါလည်းကြည့်လဲကြည့်စရာပါပဲဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ဒီလုံသားတွေခေါ်လာတာကအစအဆုံးဒီအောက်ခြေမှာဒီအထမင်းချက်ကအစတရုတ်ပြည်ကခေါ်လာတဲ့ကိစ္စတွေကျွန်တော်တို့မျက်ဝေါ်ထင်ထင်မြင်ခဲ့ပါတယ်ဒါကြောင့်မလို့ဒီကိစ္စတွေပေါ်မှာနေပြီးတော့ကျွန်တော်တို့အစိုးရများအနေနဲ့ပွင့်လင်းမြင်သာမှုရှိတဲ့တာဝန်ယူမှုရှိတဲ့ဒီဥရတရလုံထုံလုံးကြီးတွေကိုအစိုးရဆက်ကတာဝန်ယူရမှာဖြစ်ပါတယ်။တစ်ဖက်မှာလည်းကျွန်တော်အစိုးရဆွေးနွေးခဲ့တဲ့အချိန်မှာကျွန်တော်တို့လေဘာတွေကိုပြင်ပင်ဖို့လိုပါမယ်။ဆိုတော့ဒီပြည်သူတွေကိုလေဘာဖြည့်ဆောင်ရွက်တဲ့ခါမှာနေပြီးတော့ဒီ skill level ဖြစ်ဖို့အတွက်ဒီ work training တွေလိုအပ်ပါတယ်။ဒီဖက်လည်းနေပြီးတော့ဟိုနိုင်ငံတော်ကနေပြီးကုန်ကြခံပြီးတော့နေပြီးတော့ပြည်သူတွေကို work training ဖြစ်အောင်ပေါ်ပေါက်လာမဲ့လုပ်ငန်းအခွင့်အလမ်းများကိုဒီ data ခံတွေရရှိအောင်ပြည်သူတွေကိုနေပြီးတော့သင်တန်းတွေပါတယ်ဒါပေးရမှာဖြစ်ပါတယ်နောက်တစ်ခုကနေပြီးတော့ကျမတို့ကအခုကကဘာကြီးကနေပြီးတော့ဒီ အကျမတို့ဟိုဆရာတဝင်းစကားနဲ့ပြောရမယ်ဆိုရင်မပိုင်းရနေပြီးတော့ဟိုပြောင်းနေတဲ့ခေတ်ကြီးတဲ့ globalization မှာဒါတွေကိုရှောင်လဲလို့မရပါဘူးကျမတို့ကကိုခံအကောင့်ဆောင်ရွက်မယ်ဆိုလို့ရှိရင်တိတ်ချပါတယ်ဒီ WTO ဝင်နိုင်ငံတနိုင်ငံကိုတော့နိုင်ငံက practice နဲ့ကျမတို့ကိုင်နိုင်အောင်အော်ပြောနေစုံနေအောင်ကျမတို့ကပြင်ဆင်ရပါမယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်နိုင်ငံတကာ practice ကိုနေပြီးတော့သူတို့လက်ခံကျင့်သုံးလာအောင်ကျမတို့ဘက်ကတွန်းအားပေးရမယ်ဖြစ်တယ်လို့ပဲပြည်တွင်းရှိတဲ့အလုပ်သမားတွေကို skill တွေပါဖြစ်အောင်ဆောင်ရွက်ရပါမယ်နောက်တစ်ခုကဒီတရုတ်ရဲ့ investment မှာမဟုတ်ပါဘူးနိုင်ငံတကာဘယ်နိုင်ငံရဲ့ရင်းနှီးမှုနဲ့မဟုတ်ဘူး local တွေကိုနေပြီးတော့လေးစားပြီးလို့ရှိရင်လူတွေတွေကိုလောက်ကန်ဖွင့်လှစ်ဖန်တီးပေးဖို့အတွက် MOU တွေမှာတခါလေလက်မှတ်ထိုးဖို့လိုပါမယ်။ MOU တကယ်လက်မှတ်ထိုးထားတဲ့အခါမှာလည်းတကယ်ဒီအစိုးရနဲ့အဲလာမစ်ကမနီညာဒီ practice လုပ်တဲ့အခါမှာလည်းဒါကိုနေပြီးတော့လေးလာစောင့်ကြည့်ဖို့တော်တော်ကတော့လောကောင်းနောက်တော့ပြင်ပအဖွဲ့အစည်းကတော့တကယ်များဒီ MOU ထဲမှာလက်မှတ်ထိုးထားတဲ့ကိစ္စတွေကိုဒီအဖွဲ့အစည်းတွေကနေပြီးတော့တကယ်တမ်းလက်ခံကျင့်သုံးရလားဆိုတော့ဒီကျမတို့ Japan Media အဖွဲ့တစ်ဖွဲ့အနေနဲ့ဒါတွေကိုနေပြီးတော့ကျမတို့လိုက်စောင့်ကြည့်ရမှာဖြစ်ပါတယ်ဒါမှတာတယ်လို့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ကျွန်တော်တို့အချိန်တလောက်ပဲရရတဲ့ဆွေးနွေးကိန်းကိုဒီမှာပဲရချင်ပါတယ်။ပါဝင်ဆွေးနွေးပေးခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားဒေါက်တာမေစီဝိုင်းပညာရှင်ဦးမင်းခင်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပေါ်ထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ။